မေရိကန်နိုင်ငံရေးဌာနကချီးမြှင့်တဲ့2024ခုနှစ်အတွက်လူခွင့်ရေးကာဝယ်သူစုရရှိသူတွေတဲ့မြန်မာနိုင်ငံကလည်းပါဝင်တယ်လို့အမေရိကန်နိုင်ငံရေးဌာနကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာကြေညာပါတယ်မြန်မာနဲ့အတူအဇာဘိုင်ဂျန်ဗိုလီးဗီးယားကိုလံဘီယားအက်စဝါတီနီဂါနာကူဝိတ်ကီရဂစ်ပြည်ထောင်စုနိုင်ငံတို့ကသူတွေလည်းပါဝင်တယ်လို့ဆိုပါတယ်မနက်ပြန်ဒီဇင်ဘာလ10ရက်အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အမေရိကန်နိုင်ငံရဲ့ဌာနမှကျင်းပမယ့်ဒီအခမ်းအနားမှာနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်တက်ရောက်အမှာစကားပြောကြားမှာဖြစ်ပြီးအရဖက်လုံခြုံရေးဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဥစရာဇေယားလည်းတက်ရောက်မှာဖြစ်တဲ့အကြောင်းနိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စုရရှိသူလူပုဂ္ဂိုလ်တွေရဲ့အမည်စရင်းကိုတော့ကြေညာချက်မှာထည့်သွင်းဖော်ပြထားတာမရှိသေးပါဘူး။ဒီစုကိုမြန်မာနိုင်ငံကလူရှင်တော်ဇာကနာနဲ့ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုဇော်မင်းထွန်းတို့2021ခုနှစ်ကရရှိခဲ့ကြပူပါရယ်ခင်ဗျာ။